ရခိုင်ပြည်နယ်ကနေရာစွန့်ခွာသွားကြသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့လက်မှတ်ရေးထိုးလိုက်တဲ့နားလည်မှုစာကြွန်လွှာ MOU မှာဘယ်လိုအချက်တွေပါဝင်သလဲဆိုတာမသိရတဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့အားမလို့အားမရဖြစ်နေကြပြီးသူတို့အတွက်ထဲသွင်းစဉ်းစားချက်တွေမပါရင်လက်ခံနိုင်ဖို့မရှိကြောင်းရခိုင်ဒေသခံတွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့မြန်မာအစိုးရနဲ့ကုလသမဂ္ဂအေဂျင်စီတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတိတ်ဆောင်သွားသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအထောက်အကူပြုစေမဲ့နားလည်မှုစာချုပ်ဝါ MOU ကိုဗုဒ္ဓဦးနေ့ကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့တယ်လို့နိုင်ငံတကာကလည်းကြိုဆိုခဲ့ပါတယ်ဒီလိုလက်မှတ်ရေးထိုးတာနဲ့ပတ်သက်ပြီးအစိုးရကသတင်းထုတ်ပြန်တာရှိပေမဲ့နားလည်မှုစာချုပ်လွှာ MOU မှာပါဝင်တဲ့အချက်တွေကိုတိကျမသိရတဲ့အတွက်ရခိုင်ပြည်သူတွေအနေနဲ့ခံစားရတာကိုစစ်တွေမျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်မြတ်ကျော်ကအခုလိုပြောပါတယ
်သူတို့ MOU ထိုးတဲ့နေရာမှာဘလို့ရှက်တဲ့ပါတယ်ဆိုတော့ကိုရခိုင်ပြည်သူလူထုကိုရောမြန်မာနိုင်ငံမှာရှိတဲ့မြန်မာအပြည့်သူလူထုကိုရောဘာမှရှာမပြတာကတော့အဲ့ဒါကတော့ကျွန်တော်တို့တကယ်ရခိုင်ပြည်သူလူထုကတော့လုံးဝအားမလို့အားမရဖြစ်တာပဲ
။ရခိုင်ပြည်သူတွေရဲ့စိုးရိမ်မှုကိုလည်းသူကအခုလိုဆက်ပြောပါတဲ့
။အဲ့ဒီပဋိပက္ခဖြစ်တဲ့ပိုင်းမှာနှစ်ဖက်လုံးနစ်နာကြတာပြောမရှင်ကျွန်တော်တို့ရခိုင်တိုင်းတောင်ပေါင်းစုံဒီကဲဟိန္ဒူတွေအဲ့လိုစုလိုက်ကြုံလိုက်အသက်ဆက်ခံရတဲ့ပိုင်းတွေရှိတယ်။အဲ့ဒါဆိုရင်အတွက်ရောဘလိုမျိုးဟိုအဲ့ဒီတစ်ဖက်ဒီအဲ့ဒီကဝင်လာမယ့်လူတွေအတွက်တစ်ဖက်သက်ဒီအဲ့လိုမျိုးဟိုရေးစီးတဲ့ပိုင်းစုံတွေကျွန်တော်တို့ဒီကကလက်ခံနိုင်တဲ့ပိုင်းကဖြစ်ရှိတယ်
။ရခိုင်ပြည်နယ်အရေးဆုံးဖြတ်ရမှာရခိုင်ပြည်သူတွေရဲ့သဘောထားတွေပါဝင်စီလူကြောင်းလဲဦးအောင်မြတ်ကျော်ကပြောပါတယ်
။ပြည်သူတွေကိုလိုလိုလားလားပါဝင်ခွင့်ရှိနေတဲ့ပြောမယ်ဆိုဖွေးဖွေးတွေကိုဖွေးပြီးလှုပ်ဆောင်သိမ့်တယ်လို့တော့ကျွန်တော်အနေနဲ့အဲ့လိုမျိုးပြောချင်ပါတယ်။
ရခိုင်သားကြီးစာပေကဦးလာမြင့်ကလည်းရခိုင်ပြည်နယ်အရေးဆုံးဖြတ်ရာမှာရခိုင်တွေပါဝင်ခွင့်ရစီဖို့ကိုလိုလားကြောင်းပြောပါတယ်။ဆက်လက်ပြီးဦးလာမြင့်ကလက်ရှိအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေလက်မှတ်ရေးထိုးတဲ့အပေါ်မှာအခုလိုတုံ့တက်ပါတယ
်။ဘုံမဖြစ်နိုင်ဘူးလို့ထင်တာပဲ။ဘာဖြစ်လို့လဲ။အရင်လက်မှတ်ထိုးရတာတွေလည်းအရင်လုပ်တဲ့လုပ်တွေလည်းတခုမှလုံးဝမဖြစ်ပါခင်။လက်ရှိအစိုးရကတော့ဘယ်နည်းနဲ့လုပ်ဖြစ်မလဲဆိုတာကိုစိုးစားပုံပေါ်ပါတယ်။ဒါပေမဲ့ဒီကိစ္စဟာကျွန်တော်တို့မြန်မာပြည်ထဲကိုဒုက္ခသည်တွေအေးချမ်းချမ်းဝင်လာဖို့ဆိုတဲ့ရည်ချက်မျိုးနဲ့လုပ်တယ်ဆိုပေမဲ့လည်းဘုဖက်ပါကနိုင်ငံရေးညလုံးဆောင်နေတဲ့ကိစ္စတွေရှိနေတယ်ဆိုတာသိရသားနေတယ်။ရည်ချက်ချင်းမတူဘူးလေဘယ်လိုပြောမလဲအတိမဖြစ်နိုင်ဘူးလေနော်
။တစ်ဖက်နိုင်ငံကိုတင်းချောင်သွားသူတွေပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားသဘောတူလက်မှတ်ရေးထိုးထားသလိုဒီနှစ်ဇန်နဝါရီလအတွင်းကစတင်ပြီးပြန်လည်လက်ခံရေးစခန်းတွေကိုဖွင့်လှစ်ခဲ့ပါတယ်။လောလောဆယ်အချိန်ထိတော့နှစ်နိုင်ငံသဘောတူစာချုပ်အရပြန်လည်လွှဲပြောင်းလာတာမရှိသေးပါဘူး။မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးယူ UNOCHA ရဲ့ဌာနကိုယ်စားလှယ်ကတော့ဒုက္ခသည်တွေပြန်လာရေးအတွက်လုံခြုံရေးနဲ့တည်တည်ခံကပ်ပြားတွေရရှိရေးဟာအရေးကြီးကြောင်းထောက်ပြထားပါတယ်။